သမရဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်တို့ရဲ့အမှုတွေလိုက်ပါဆောင်ရွက်နေတဲ့တရားလွတ်တော်ရှိနေတဲ့ချို့ကိုဒေါ်ဆန်းစုကြည်တို့ရဲ့အမှုတွေနဲ့ပတ်သက်လို့ပြည်တွင်းပြည်ပသတင်းမီဒီယာတွေကိုမဖြေကြားဖို့စစ်ကောင်စီကတားမြစ်လိုက်ပါတယ်။သတင်းမီဒီယာတွေကိုအမှုအကြောင်းရှင်းပြနေတဲ့ရှေ့နေကြီးဦးခမောင်စောကိုရာဇဝတ်ကျင့်ထုံးပုံမှန်144နဲ့ကန့်သက်တားမြစ်သလိုနောက်ထပ်ရှေ့နေတယောက်ဖြစ်တဲ့ဒေါ်မင်းမင်းစိုးကိုလည်းဒီနေ့အာဏာပိုင်တွေကပုံမှန်144အရအမိန့်ထုတ်ပြန်ကန့်သက်လိုက်တာဖြစ်ပါတယ်။ရန်ကုန်ကလာတဲ့အကြောင်းအပြည့်စုံကိုတော့အမတ်ခင်ဖြူထွေးပြောပြပေးမှာဖြစ်ပါတယ်ဗျာ
။အမှုပေါင်းစစ်တပ်မှုထက်မင်းနဲ့ရင်ဆိုင်နေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေအဖွဲ့ကတရားလွတ်တော်ရှေ့နေကြီးဦးခမောင်စောကိုရာစုဝိကျင့်ထုံပုံမှန်144အရအမှုတွေအကြောင်းမပြောရလို့စစ်ကောင်စီကအောက်တိုဘာလ14ရက်နေ့ကအမိန့်ထုတ်ပြန်ကတ်သက်ခဲ့တာပါ။ဒီကနေ့အောက်တိုဘာလ15ရက်နေ့မှာလဲရှင်းနေအဖွဲ့ဝင်နောက်တစ်ယောက်ဖြစ်တဲ့ဒေါ်မင်းမင်းစိုးကိုပါအလားတူပုံမှန်144နဲ့တားမြစ်ကပ်တက်လိုက်တာဖြစ်ပါတယ်။သူတို့အတွက်ထုတ်ပြန်တဲ့အမိန့်ထဲမှာပြည်ရင်းပြည်ပကမီဒီယာအဖွဲ့အစည်းတွေအပြည်ပြည်ဆိုင်ရာအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေ NGO တွေနိုင်ငံခြားအစိုးရတာဝန်ရှိသူတွေအပါအဝင်ဘယ်လိုပြင်ပအဖွဲ့အစည်းကလူပုဂ္ဂိုလ်တွေကိုမှဓာတ်ရိုက်ဖြစ်ဖြစ်သွယ်ဝိုက်ပြီးတော့ပဲဖြစ်ဖြစ်တနည်းနည်းနဲ့ဆက်သွယ်ဆောင်ရွက်ခြင်းမပြုရလို့တားမြစ်လိုက်တာဖြစ်ပါတယ်။ဦးခမောင်စောကိုပုံမှန်144နဲ့ဘာကြောင့်အမိန့်ထုတ်ပြန်ကန့်သက်တားမြစ်တယ်ဆိုတာကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအခုလိုထုတ်ပြန်ပြောကြားထားပါတယ
်။နှစ်ချက်ရှိပါတယ်။နံပါတ်1အချက်ကတော့ဘာလို့တော့သူ့အနေနဲ့ကပြည်တွင်းပြည်ပသတင်းဌာနတွေတရားမဝင်ထုတ်လုပ်တဲ့သတင်းဌာနတွေကကျွန်တော်နိုင်ငံတော်တည်ငြိမ်အေးချမ်းရေးကိုပြတ်ပြားစေတဲ့သတင်းမာတွေတုံ့ဆော်မှုတွေပြုလုပ်နေရရှိတယ်။အဲ့ဒီသတင်းဌာနတွေနဲ့ဆက်သွယ်ပြီးတော့ကြာကျွန်တော်တို့တပ်တွေများရဲ့ရုံးရှိထွက်ဆိုချက်တွေကိုကထုတ်ပြန်ပြောဆိုတည်းရရှိတယ်။ဒါကြောင့်မလို့ပြည်ပြန်ရနေဖြစ်တယ်။အဲ့လိုထုတ်ပြန်ပြောဆိုတဲ့နေရာမှာဘာတွေဖြစ်တုံးဆိုတော့ကျွန်တော်တို့ကနေတဲ့ဒီဥက္ကမောင်ဆိုရဲ့ဆက်တွေပြောဆိုချက်တွေကတရားဥပဒေနဲ့အညီဆောင်ရွက်ရတဲ့ပုဂ္ဂိုလ်တူဦးကိုနှောက်ယှက်မှုသို့မဟုတ်ထိခိုက်ထားခြင်းဆုံးရှုံးမှုအများပြည်သူတို့ရဲ့ညီငွေ့မှုရုံးရစံခတ်ဖြစ်စေမှုတွေကိုဖြစ်ပေါ်စေတဲ့အတွက်အဲ့လိုမျိုးဖြစ်ပေါ်စေတဲ့အတွက်ကျွန်တော်တို့အနေနဲ့ဒါကိုတားဆီးရခြင်းဖြစ်ပါတယ်ပုံမှန်144ရာကျွန်တော်တို့ဒါတားဆီးရခြင်းဖြစ်တယ
်။ရှင်းနေကြီးဥက္ကမောင်စောပြောတဲ့စကားတွေဟာနိုင်ငံတော်တည်ငြိမ်မှုကိုပြက်ပြားစေတယ်လို့လည်းဗိုလ်ချုပ်စောမင်းထွန်းကပြောပါရယ်။ဒေါ်ဆန်းစုကြည်ရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေအဖွဲ့တွေကနောက်ထပ်ရှင်းနေတယောက်ဟာလည်းအစိုးပိုင်းတွေကအမှုတွေနဲ့ပတ်သက်လို့ဘသူကိုမှဖြေကြားခြင်းမပြုရလို့လက်မှတ်ထိုးထားရပါရယ်။ဒီပြီးတော့တည်ထောင်တရားရုံးမှာကြားနာစစ်ဆေးနေတဲ့ဒေါ်ဆန်းစုကြည်သမရဦးဝင်းမြင့်တို့ရဲ့အမှုတွေနဲ့ပတ်သက်လို့သူတို့ရဲ့ရှေ့နေတွေကတရားခွင်မှာတင်ပြလျှောက်ထားချက်တွေကိုအရင်ကပြောပြရှင်းပြပေးနေတာဖြစ်ပါတယ်။တရားခွင်မှာစစ်ဆေးကြားနာမှုတွေကိုအများပြည်သူသိအောင်ပြောပြဖို့ဒေါ်ဆန်းစုကြည်ကလည်းရှေ့နေတွေကိုအောက်တိုဘာလ12ရက်နေ့ကပဲညွှန်ကြားခဲ့ပါတယ်။ရှေ့နေတွေအပေါ်ရာဇဝင်းကျစ်ထုံးပုံမှန်144နဲ့အမိန့်ထုတ်ထားတာကိုဖောက်ဖျက်ကျူးလွန်နေဆိုရင်အမိန့်ဖီဆန်မှုရာဇသက်ကြီးပုံမှန် 188 နဲ့အရေးယူနိုင်ပါတယ်။ရာဇသက်ကြီးပုံမှန်188ကိုကျူးလွန်ကြောင်းတွေးရှိရင်တော့အမြင့်ဆုံးထောင်ဒဏ်6လအထိထောင်ဒဏ်တစ်မျိုးမျိုးဖြစ်စေ၊ကြက်တသိန်းငွေဒဏ်ဖြစ်စေ၊ဒဏ်နှစ်ရက်လုံးဖြစ်စေချမှတ်ခံရနိုင်ပါရဲ့ရှင်။